အမေရိကန်သမရရွေးကောက်ပွဲမှာမဲသမားမှုတွေတက်တက်ပြန့်ပြန့်ရှိတဲ့ဆိုတဲ့သတင်းမှားတွေပါတဲ့ဗီဒီယိုတွေကိုဖြုတ်ချရမယ်လို့ YouTube ကုမ္ပဏီကဗုဒ္ဓဟူးနေ့ကပြောပါတယ်။အဲ့ဒီလိုဖြုတ်ချမဲ့ဗီဒီယိုတွေထဲမှာဗုဒ္ဓဟူးနေ့ကစာပြီးတင်တဲ့ဗီဒီယိုတွေပါဝင်မှာဖြစ်ပါတယ်။ YouTube ကုမ္ပဏီအနေနဲ့သတင်းမှားတွေပါတဲ့ဗီဒီယိုတွေကိုဖြုတ်ချဖို့လက်ရှောင်နေခဲ့တဲ့မှုကိုပြောင်းလဲလိုက်တာလည်းဖြစ်ပါတယ်။သမရရွေးကောက်ပွဲရလဒ်တွေကိုပြည်နယ်တွေကအထူးပြုပေးရမယ်နောက်ဆုံးရမတိုင်ခင်တည့်ရက်အလိုမှာ YouTube ကုမ္ပဏီကအခုလိုကြေညာခဲ့တာပါ။သမရယူကောက်ပွဲသတင်းမှားတွေကိုစောင့်ကြည့်စစ်ဆေးဖို့ YouTube ကုမ္ပဏီနေနဲ့ဖိအားပေးခံနေရတာကြားပြီးဖြစ်ပါတယ်။ Google ကပိုင်ဆိုင်တဲ့ YouTube ကုမ္ပဏီကသတင်းမှားတွေအပေါ်စစ်ဆေးရမှာ Facebook နဲ့ Twitter တက်ပို့ပြီးလက်ရှောင်နေတယ်လို့အများကမြင်နေကြတာပါ။ပြီးခဲ့တဲ့လကလည်း Democratic Attack လို့တော့အမအဖွဲ့တစ်ဖွဲ့က YouTube အနေနဲ့2020ယူကောက်ပွဲရလနဲ့ Georgia ပြည်နယ်ကအထက်လွှတ်တော်အမယူကောက်ပွဲပြန်လည်ကျင်းပရေးနဲ့ဆက်ဆံနေတဲ့သတင်းမှားတွေကိုစစ်ဆေးဖြုတ်ကြပေးဖို့တောင်းဆိုခဲ့ပါတယ်ခင်ဗျ။